စစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့ပါတီအဖြစ်အများကနေသတ်မှတ်ပြောဆိုထားတဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာထိပ်ပိုင်းခေါင်းဆောင်ပြောင်းလဲလုပ်ဖို့ပြင်ဆင်နေတဲ့အကြောင်းပါတီရဲ့နှိမ့်ဆက်သူတွေကပြောပါရယ်လက်ရှိကျင်းပါနေတဲ့ပါတီညီလာခံမှာပါတီဥက္ကဋ္ဌဦးတန်းထေဥက္ကဋ္ဌတာဝန်ကလည်းအနားယူသွားပြီးပါတီရဲ့ထိပ်ပိုင်းခေါင် ဒီနေ့အော်တိုဘာလ၄ရက်နေ့နဲ့၅ရက်နေ့မှာနေပြည်တော်ကြက်ခိုင်ရုံမှာကျင်းပနေပါတယ်။လက်ရှိပါတီဥက္ကဋ္ဌဦးတန်းထီပါတီဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တဲ့အကြောင်းပါတီဝင်တယောက်ဖြစ်တဲ့ဦးလှဆွေကဗီဒီယိုကိုပြောပါတယ်။
တို့လက်ထက်ကတော့ရေးမှဆိုတာဦးသားကြီးကတော့ပြန်ပြီးတော့အဆိုမပြုဘူးတန်တဲ့ဒီကတော့အဲအဆိုပြုရပါတော့ဟိုသူကြီးလက်ထက်ကြောင့်တန်တဲ့ဒီကအကုန်လုံးပြန်ပြီးရေးဆောင်ပါမယ်အဲ့တော့လက်ထက်ကကြရဲ့အဲဘယ်သူဒီစီစီစီရေးချေပါထားပါလေအဲ့ဒါကိုသဘောတူမတူဆိုပြီးတော့မေးမှာပဲဆိုတော့ဦးသားကြီးကတော့ပြန်ဆိုမပြုတဲ့အတွက်ကြောင့်သူကတော့လောကနာပေါင်းကြီးဆရာပြည်ကြပါလေခင်ဗျာဟိုဦးစီစီမလားပြီးစီရကလက်ထက်ကတော့ရှိတယ်ပါခင်ဗျာဟုတ်ပါ
ပါတီဥက္ကဋ္ဌဟောင်းဦးတန်းထီကတော့တာဝန်ကနေနှုတ်ထွက်တဲ့အပြင်ဘဟုအလုံးအမှုဆောင်နေရာကိုတော့မှပြန်ပြီးတော့အရေးမခံတော့ဘူးလို့ပြောပါသေးတယ်။ဦးတန်းထီဥက္ကဋ္ဌအဖြစ်တာဝန်ရွက်အချိန်မှာပါတီရန်မုံငွေအလွဲသုံးစားလှုပ်တာတွေအပြင်တဦးတဲ့သဘောနဲ့ပါတီစီမင်းအပြောင်းလဲလှုပ်တာတွေရှိတယ်ဆိုပြီးတော့အွန်လိုင်းမှာဝေဖန်ခံခဲ့ရပါသေးတယ်။ဒါပေမဲ့ဒီလိုအချက်တွေကြောင့်သူပါတီကနှုတ်ထွက်တာမဟုတ်ဘူးလို့ဦးတန်းထီကရှင်းလင်းသွားပါသေးတယ်။ပါတီဥက္ကဋ္ဌတာဝန်အပါအဝင်ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်တွေရဲ့နေရာတွေကိုပါတီနီလာကန်အစီအစဉ်အရမနေ့ကမှရွေးချယ်မယ်လို့လည်းနီလာကန်တယောက်သူတချို့ကပြောပါသေးတယ်။လက်ရှိတက်မတော်ဘက်ကလောလောလတ်လတ်အနားပေးလိုက်တဲ့စစ်ကောင်ဆောင်တွေစက်ခါရေးပါတီဗဟုအလုံးမှုဆောင်အဖွဲ့တွေမှာပါဝင်လာနိုင်ချေရှိတယ်ဆိုပြီးတော့ပါတီတွေမှမျှော်လင့်ထားကြပါသေးတယ်။ပါတီဥက္ကဋ္ဌတဲ့အဖြစ်မကြသေးရင်တော့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးတာဝန်ကနေပြီးတော့အနားယူခဲ့တဲ့ဥက္ကဋ္ဌဖြစ်နိုင်တယ်ဆိုပြီးတော့လည်းအများကခံမှန်းနေကြပါသေးတယ်။ဥက္ကဋ္ဌဟာဦးတန်းထီစက်မရေးကြောင့်အနားယူခဲ့ပြီးတော့ပါတီနီလာကန်မစခင်အထိစက်ခါရေးပါတီရဲ့ယာယီဥက္ကဋ္ဌအနေနဲ့တာဝန်ယူထားခဲ့တာပါ။မကြသေးခင်ကမှတက်ကနေအနားယူလိုက်တဲ့စီရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ပြည်ထောင်စုဒုတိယဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စိုးတို့ပါတီထိပ်ပိုင်းခေါင်းဆောင်နေရာမှာဝင်ရောက်လာနိုင်တယ်ဆိုပြီးတော့တင်ထွက်နေပါလေ။ဒါနဲ့ပတ်သက်လို့လေပါတီဝင်တဦးဖြစ်တဲ့ဦးလှစီကအခုလိုပြောပါလေ။
အဲ့ဒါရောက်လာမယ်လို့ကျွန်တော်တို့တင်ပြရဲဒါပါတီဆိုင်ရာတွေကကြားတာပေါ့နော်ဒီနေ့တော့သူတို့ကလည်းခိုင်တာလားခိုင်တာမသိဘူးလက်ချက်တော့လာခိုင်လားမသိဘူးအဲဒီကဘယ်လိုကြီးလို့တော့သိရဲဒီကဘယ်လိုကြီးဒီတော့ခါကိုသူ့အပ်အကြံလို့ကောင်းတာပြီးတော့ပြန်ပြီးတော့ပါတီမှမလာဘူးဆိုပြီးတော့ဒီလူသားတွေကလည်းကြားလဲတယ်လို့ကြားတယ်အဲ့တော့ဟိုသူကြီးလို့တော့သိရတော့ဒီကတော့ဒီကတော့တော့ရှိတယ်အဲလာပြီးတော့ဟိုပါတီမှာတာဝန်ယူမဲ့သဘောရှိတယ်။ဘာသာဝင်တွေပြည်မြတ်ဆိုတော့ကျွန်တော်တို့မကမ္မန္တလေးဘူး။လက်ထက်ကျမှအဖြေပေါ်မှာပါခင်ဗျာ။ဟုတ်
နေရတာကျင်းပမယ့်နီလာကံမှာပါတီထိပ်ပိုင်းတိုင်းနယ်ပြည်နယ်ခေါင်းဆောင်တွေအပြင်ပါတီစည်းမျဉ်းတွေတချို့ကိုပါပြင်ဆင်သွားဖို့ရှိနေတယ်လို့ပါတီဝင်တွေကပြောပါတယ်။ရှင်းနှစ်ကျင်းပဖို့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတော့တပိတ်မှောက်ဖို့နိုင်ငံတကာတိုင်းဝန်ကတောင်းဆိုမှုတွေရှိနေပါတယ်။ဒါပေမဲ့လည်းစက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့တော့ရွေးကောက်ပွဲအောင်နိုင်ဖို့ရည်ရတဲ့ပြုပြင်ပြောင်းလဲမှုတွေကြိုတင်လုပ်ဆောင်နေပြီဆိုပြီးတော့နိုင်ငံရေးကိစ္စတွေကပြောဆိုနေကြပါတယ်ရှင်။